တင်းမာမှုတွေဆက်ပြီးတော့ပြင်းထန်နေတဲ့ရုရှားယူကရိန်းပြည်ပခါကိုငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့သာအဆုံးသက်ပြေလည်အောင်ဖြစ်ရှင်းနိုင်မယ်ဆိုတာကိုယူကရိန်းရောရုရှားရောနှစ်ဖက်စလုံးကလက်ခံယုံကြည်ထားကြပါတယ်လို့ဥရောပရေးရာတရုတ်အထူးကိုယ်စားလှယ်ကဒီကနေ့ပြောဆိုလိုက်ပါတယ
်各方均坚持自己的立场对和台问题的认识差距
ဥရောပရေးရာတရုတ်အထူးကိုယ်စားလှယ်လီဟီကဒီကနေ့ဘေကျင်းမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာကတော့မတူညီကြတဲ့နှစ်ဖက်စလုံးကသူတို့ရဲ့ကိုယ်ပိုင်ယက်တီချက်တွေကိုဆွဲဆွဲမြဲမြဲစုပ်ကင်ထားပြီးတော့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်လို့အကြီးအကျယ်သဘောထားကွဲလွှဲတာတွေရှိပေမဲ့အဆုံးသက်ကြရင်တော့ပြည်ပခါကိုလက်နက်နဲ့မဟုတ်ဘဲနဲ့စစ်ဆက်ညှိနှိုင်းမှုတွေနဲ့ပဲပြေလည်အောင်ဖြေရှင်းနိုင်မယ်ဆိုတာကိုနှစ်ဖက်စလုံးကလက်ခံယုံကြည်ထားကြစေပါပဲဆိုပြီးပြောသွားတာဖြစ်ပါတယ်ရုရှားနဲ့ယူကရိန်းနှစ်ဖက်မျက်မျက်တတပါဝင်ပြီးတော့နှစ်ဖက်စလုံးကလက်ခံနိုင်တဲ့နိုင်ငံတကာငြိမ်းချမ်းရေးဆွေးနွေးမှုဖြစ်လာဖို့ကိုလည်းတရုတ်ဘက်ကလိုလားနေပါတယ်။ဒါကြောင့်မို့လို့ဒီနှစ်ထဲမှာဆွစ်ဇာလန်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပဖို့သဘောတူညီထားတဲ့ငြိမ်းချမ်းရေးညီလာခံအောင်မြင်စေရေးအကြံပြုချက်တွေကိုတရုတ်အစိုးရကတင်ပြထားတယ်။တိုင်းမာမှုတွေလျှော့ကျပြီးတော့စစ်ဆက်ညှိနှိုင်းရေးအတွက်အထောက်အကူဖြစ်စေမဲ့ဘဲအရာမဆိုတရုတ်ကလက်ကမ်းကြိုဆိုသွားမှာဖြစ်တယ်လို့ဥရောပရေးရာတရုတ်အထူးကိုယ်စားလှယ်ကဒီကနေ့ဘေကျင်းမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ရှင်။